ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်ကအီရန်ကောင်စစ်ဝင်ရုံးကိုအစ္စရေးကနေကြောင်းကတိုက်ခိုက်ခဲ့တဲ့ကိစ္စကိုအီရန်နိုင်ငံရဲ့တောင်းဆိုချက်အရကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးကိုအင်ကာနေကခေါ်ယူခဲ့ပါတယ်။တနင်္လာနေ့ကတိုက်ခိုက်မှုကြောင့်အီရန်အကြီးဆုံးစစ်အကြံပေးမြအပါဝင်အနည်းဆုံး9ယောက်သေဆုံးသွားခဲ့တယ်လို့အီရန်ဒေါ်လာရေးစောင့်တက်ကပြောပါတယ်။ဒီကိစ္စကြောင့်ဒေတာတွင်တင်မှမှုပူဆိုးစေနိုင်ပြီးတခြားနိုင်ငံတွေပဋိပက္ခတဲ့ပါလာနိုင်ကြီးပို့ပြီးများလာတယ်လို့လည်းတနင်္လာနေ့ကပို့လိုက်တဲ့စာမှာကုလသမဂ္ဂဆိုင်ရာအီရန်သံတမန်ကြီးဇာရာအက်ရှာဒီကပြောထားပါတယ်။အစ္စရေးရာဇဝမှုနဲ့အကြမ်းဖက်လုပ်ရပေါ်အပြစ်ထန်ဆုံးအသုံးလုံးနဲ့ရှုတ်ချဖို့လည်းကုလသမဂ္ဂလုံခြုံရေးကောင်စီကိုအီရန်ကတိုက်တွန်းတောင်းဆိုခဲ့ပါသေးတယ်။မတည်ငြိမ်တဲ့ဒေသမှာအတွဲချက်လွဲသွားရင်ပုံမကျပြန်းတဲ့ပဋိပက္ခဖြစ်သွားနိုင်တဲ့ကြောင့်တဆိုင်သူတွေကိုအတနိုင်ဆုံးချုပ်ပြီးကြဖို့ကုလသွေးမှုချုပ်အန်တိုနီယိုဂူတရက်စ်ကပြောရေးဆိုခွင့်ရှိသူကတစ်စက်တိုက်တွန်းလိုက်ပါတယ်။ဒီလေကြောင်းတိုက်ခိုက်မှုကိုတင်ကြိုသိရှိတယ်ဆိုတဲ့ဆွဆွဲချက်တွေကိုအမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူကညှင်းဆိုလိုက်ပါတယ်။